တရားတော်ကိုကြိုးစားသင်ကြံအားထုတ်ဖို့အတွက်အရိယာပုဂ္ဂိုလ်တွေကိုကိုကြည်ကိုရှိကိုရဲ့စိတ်တိုင်းကြစတင်ပြီးတော့ပြုပြင်လိုက်ပါကိုယ်တို့ကသင်္ကန်းအားထုတ်ခဲ့တဲ့အတ္တိတရားတွေကိုရဲ့အပိုင်းခြားတွေကလည်းကိုယ်ဆုံးလာတာများလာတော့ကိုယ်လျှောက်လန်းနေတဲ့နိဗ္ဗာန်ဆိုတဲ့ဥတည်ချက်လမ်းခရီးဟာဘလောက်တောင်များခရီးပေါက်လာတယ်လဲဆိုတာတိုင်တာနိုင်ဖို့မှတ်တမ်းလေးတွေစိုက်ပြီးတော့ကိုယ်ကျိုးစားတဲ့လမ်းခရီးရဲ့အပိုင်းခြားနည်းနေရင်လည်းအစွမ်းကုန်ကြိုးစားပါလူနေသေးရင်လည်းအစွမ်းကုန်ကြိုးစားပါဓမ္မသာလျှင်ကိုယ်လူချင်းနဲ့ပန်းတိုင်ဟာယောဂီတိုင်ယောဂီတိုင်ရယူနိုင်မှာဖြစ်တဲ့အတွက်ဝိတောကိခုနှစ်ပါးကိုအခြေခံထားပြီးတော့ရှုမှတ်ဖို့လျှောက်လန်းတဲ့ခရီးဘလောက်တောင်ရောက်ခဲ့ပြီဆိုတာကိုတိုင်တာနိုင်အောင်အလုတ်ခွင်မှာဉာဏ်ကိန်းတဲ့အတိနဲ့လူသေးတဲ့အတိကိုပိုင်းခြားပြီးတော့ဖြစ်စေနိုင်အောင်သင်ပြပါမယ်တိလဝိတုတ်ကြီးဆိုတဲ့မှတ်တမ်းကိုတော့ယောဂီတိုင်းယောဂီတိုင်းဟာကိုယ်စီကိုယ်စီရှင်းပါးတိလလေးတွေစောင့်သိပြီးမတရားမကြမ်းမကျိုးမပေါက်အောင်စောင့်ရှောက်ထားတဲ့အတွက်ဒီမှတ်တမ်းကိုတော့ပိုင်ပိုင်နိုင်နိုင်ရောက်ခဲ့ပါပြီဒီတမတ်တိုင်ကနေနောက်တမတ်တိုင်အတွက်ကိုဆက်လက်ပြီးတော့ရောက်နိုင်တယ်မရောက်နိုင်ဘူးဆိုတာအခြေခံပေးထားတဲ့နှာသီးဝလေးမှအာရုံစိုက်ပေါ်အလေးချင်းရတဲ့ယောဂီတွေကလည်းပေါ်ရထင်ရှားရအရှိကံမှအာရုံစိုက်ပြီးသိအောင်ကြည့်ပါနှာသီးဝအာရုံယူရတဲ့ယောဂီကလည်းနှာသီးဝကအာရုံယူပြီးတော့ချုပ်ပါလေရဲ့ချုပ်သိမှုချုပ်ထုတ်မှုကြောင့်ဖြစ်ပေါ်လာတဲ့ထင်ရှားတဲ့အကျုပ်ကအာယုံပေါ်မှာတဆိုင်မမတိနေတဲ့အတွက်တတိတရားလည်းအားကောင်းနေတယ်ပြောမယ်ဆိုရင်တော့တတိမက်ခင်ကိုတ္တန္တရလို့ဒီတမာတတိမက်ခင်ကိုတ္တန္တကိနေတဲ့အတွက်ပေါ်ရာအကျုပ်ကံလေးတွေနာသီးဝမှာပဲအာယုံဆိုင်လို့ထင်ရှားထင်ရှားကိုယ်ကမှပေါ်တာကိုပဲထင်ရှားထင်ရှားမလွတ်ရအောင်လို့ကြိုးစားပြီးတော့အားထုတ်နေတဲ့တမာဝိမမက်ခင်ကလည်းပေါ်ရာစုကံကိုတည်နေတာကိုကပြည့်စုံနေကြောင်းပြောနေပါလေအရိယာသစဉ်တက်ပြီးအာယုန်တွေကိုဟိုရောက်ဒီရောက်ကိုယ့်ရဲ့ရှင်နဲ့ဆက်သက်စားမှုတဲ့အမျိုးမျိုးသောအာယုန်တွေနောက်လည်းမပါတော့ဘဲထင်ရှားရအာယုန်ဒီမှာပဲတည်ကြည်နေတဲ့အတွက်စိတ်မှာစင်ကြယ်လာပါလေကိလေသာသူ့ရောက်ခလုတ်တွေကိုလည်းဒီအချိန်ခါမှာပြင်ဆင်ထားပါလေ။နဂိုရဲကကိုယ့်ရဲ့စိတ်ကစင်ကြယ်ပြီးသားပါ။ကိလေသာတွေအယောင်အစိုးခံရလို့ညှစ်ချခဲ့ရတာ။အခုလိုဆရာသမားတွေကလမ်းညွှန်ပြီးရှင်းပြီးတော့မိမိတို့ကလည်းမရရအောင်ကြိုးစားနေတဲ့အတွက်စင်ကြယ်တဲ့သီလကိုအခြေခံထားပြီးအာထုပ်ပွားများလိုက်တော့ပေါ်ရာအစုကံလေးတွေကိုပေါ်တိုင်းပေါ်တိုင်းအာယုန်တစ်ပါးစိတ်မရောက်တော့ပဲတည်တည်ကြည်ကြည်နဲ့ချုပ်နိုင်နေတဲ့အတွက်သီလဝိတုဝိတုဒီဆိုတဲ့မှတ်တိုင်ကနေစိတ်တဝိတုတိကိုကောင်းစွာရယူလိုက်နိုင်ပါလေမှတ်တိုင်နှစ်ခုရောက်သွားပါပြီသင်ကျဲတဲ့သီလကြောင့်သီလမှတ်တိုင်ကိုကျော်လွှားခဲ့ပြီးတော့စိတ်စင်ကြယ်အောင်တမာတိတည်ကြည်အောင်အာယုန်တစ်ပါးစိတ်မသွားခြင်းနဲ့အစုခံတရားလေးတွေပေါ်မှာရှိနိုင်နေတဲ့အတွေ့နံပါတ်1ဖြစ်တဲ့မှတ်တိုင်ကိုလည်းကောင်းစွာရောက်နေပါပြီဒီကတစ်ဆင့်တဲပြီးတော့မှရှိလိုက်တဲ့အခါရှုသွင်းလိုက်လို့ပေါ်လာတဲ့တွို့မှုအေးမှုရှုထုတ်လိုက်လို့ပေါ်လာတဲ့တွို့မှုနှွေးမှုဟာအော်ဒါဟာရုပ်အရှုခံပါလားကိုယ်နဲ့စပ်ပြီးပေါ်လာတဲ့နာရီကျင်နေကြိုက်တဲ့ခဲတဲ့ဆိုတဲ့သဘောတရားလေးပေါ်တော့လဲဒါဟာရုပ်အရှုခံပါလားဝမ်းသာတယ်ဝမ်းနေတယ်ဆိုတဲ့ကောင်းမှုမကောင်းမှုပေါ်မှာခံစားတဲ့သဘောလေးကိုတွေ့ရတော့လဲအော်ဒါဟာဝေဒနာဆိုတဲ့နံတရားလေးပါလားတရားရတဲ့သဘောလေးတွေမတင်တတ်တဲ့သဘောလေးတွေလောဘဖြစ်လိုက်ဒေါသဖြစ်လိုက်ခြင်းတဲ့စိတ်ဖြစ်လိုက်ကြောတဲ့စိတ်ဖြစ်လိုက်ငန်းကြီးတဲ့စိတ်ဖြစ်လိုက်စားတဲ့စိတ်ဖြစ်လိုက်နဲ့စိုက်တဲ့စိတ်တွေပေါ်ပေါ်အ ဩဒါဟာစိတ်ဆိုတဲ့အရှုကနန္တရားပါလားစိတ်ပေါ်ရင်လည်းနန္တရားဝေဒနာပေါ်လည်းနန္တရားဖောက်ပြန်တဲ့အမူအရာလေးတွေတွေ့ရင်ယုတ်တရားလို့ပေါ်ရာထင်ရှားရဒီမှာကောင်းစွာအရှုဉာဏ်လေးကိန်းပြီးရုပ်ကိုယုံမှန်နာမ်ကိုနာမ်မှန်ဝေဒနာကိုဝေဒနာမှန်စိတ်ကိုစိတ်မှန်ပိုင်းခြားပြီးတော့ရှုနိုင်နေရင်တက္ကာယဒိဋ္ဌိကောင်းစွာကွာပြီးတော့ယောဂီတိုင်းကသဘောပေါက်နားလည်ပြီးအရှုဉာဏ်သိနေရင်တော့နံပါတ်3မှတ်တိုင်ကိုရောက်သွားပြန်ပြီဒီမှတ်တိုင်ဒီမှတ်တိုင်တွေကိုပိုင်ပိုင်နိုင်နိုင်ရောက်နိုင်အောင်သဘောဉာဏ်ရှိအောင်ဆရာသမားတွေအခုကြီးနဲ့ကိုရောက်မှာနံပါတ်1တိလစောင့်ထိုင်းတို့ဒီမှတ်တိုင်ကိုပြည့်ပြည့်ဝဝရောက်ခဲ့တယ်လို့အခြေခံအာနာပါနနာတိဝလေးမှာတို့တာအိတာလွေးတာလေးတွေကိုပိုင်ပိုင်နိုင်နိုင်နဲ့ရှုနိုင်လို့အာယုန်တစ်ပါးစိတ်မသွားဘဲတည်တည်နေရင်နံပါတ်1မှတ်တိုင်စိတ်တဝိတ္တုဖြစ်နေတာပဲဒီပါလာတဲ့အစ်ကံလေးတွေမှာအေးတယ်တိုးတယ်နှွေးတယ်ဆိုတာယုတ်တရားပါလား။နားရတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဆိုတာယုတ်တရားပါလား။ညောင်းတယ်တောက်တယ်ဆိုတာယုတ်တရားပါလား။မူးတယ်ဝေးတယ်ဆိုတာယုတ်တရားပါလားလို့ကိုယ်နဲ့သက်ပြီးပေါ်လာတဲ့တရားတွေကိုယုံလို့သိနေတယ်။စိတ်နဲ့သက်ပြီးပေါ်လာတဲ့ခံစားမှုတွေသိတတ်တာတွေမှတ်သားတာတွေဘယ်သဘောတည်းပဲပေါ့။ဒါဟာနန္တရားလို့ပိုင်ခြားနားလည်ပြီးရှုနိုင်နေတဲ့ယောဂီတိုင်းဒီဒိဋ္ဌိဝိတ္တုတိဆိုတဲ့နံပါတ်3မှတ်တိုင်ကိုကောင်းစွာရောက်နေကြပြီ။နိဗ္ဗာန်ခရီးကိုလှမ်းလာလှမ်းလာတာအခုမှတ်တိုင်သုံးခုတော့ရောက်လာပြီနော်ယောဂီတိုင်းယောဂီတိုင်းအခုသင်ပြီးနေတဲ့အခိုက်မှာကိုအာယုံဆိုင်ရင်ကိုမရောက်မရှိပါဘူးဒီကနေ့တစ်ဖြင့်တဲပြီးတော့မှနံပါတ်လေးမှတ်တိုင်ကိုရောက်နိုင်ဖို့ကပေါ်လာပါလေဆိုတဲ့အဖြူကံပြီးတယ်မြည်တယ်ဆိုတဲ့အမူအရာလေးကိုပြန်ကြည့်လိုက်တော့အော်ရေပွက်ဆိုတာရေပြင်းနဲ့ရေဆက်အကြောင်းဆုံးလို့ပေါ်လာတာပါလားရေပွက်ဆိုတာအကျိုးတရားပါလားယုတ်တရားဆိုတဲ့ဒီအမူအရာလေးကိုရေပွက်အသင်ကိုကမြင်အောင်ကြည့်ပြီးရေပြင်းနဲ့ရေဆက်ရဲ့အကြောင်းလေးပေါ်မှာအာရုံလေးညှို့လိုက်တော့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပါလားအလိုလိုပေါ်လာတဲ့တရားမဟုတ်ပါလားအကြောင်းကင်းပြီးပေါ်လာတဲ့တရားမဟုတ်ပါလားလို့ပြီးခါတဲ့ဥမာလေးပေါ်မှာညံရအောင်နှလုံးသွင်းလိုက်ရင်ချုပ်သွင်းလိုက်တဲ့လေးဆိုတဲ့ရေဆက်ရေပောက်နှာခေါင်းနာတိအစီဆိုတဲ့ရေပြင်းအကြောင်းနဲ့စုံရောအေးခနဲ့ဆိုတဲ့ရေပွက်လေးပွက်သွားတာပေါ့ချုပ်ထုတ်လိုက်တဲ့လေးဆိုတဲ့ရေဆက်ရေပောက်နှာခေါင်းနာတိဆိုတဲ့အကြီးရေပြင်းအကြောင်းလဲဆုံးလိုက်တော့မိဒနည်းဆိုတဲ့ရေပွက်လေးပွက်သွားတာပေါ့ဒီပွက်လာတဲ့ရေပွက်လေးတွေရဲ့အကြောင်းမှန်လေးကိုရေသက်နဲ့ရေပြင်းဒီအကြောင်းနှစ်ပါးကြောင့်ဖြစ်လာတဲ့ရေပွက်လေးပါလားလို့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပေါ်မှာဉာဏ်ရှင်းသွားရင်ကင်ခာဝိတရဏဝိတုတိဆိုတဲ့နံပါတ်၄မှတ်တိုင်ကိုရောက်လာပြန်ပြီကိုယ်နဲ့သတိပေါ်လာတဲ့နားရည်ကျင်နေကြိုက်တယ်ခဲတယ်ဆိုတဲ့သဘောတရားလေးတွေဟာလေထိုင်နေတဲ့ကိုယ်အကြည့်နဲ့အောက်ကဖြာတင်ပြီးကျန်းနေဆိုတဲ့ဖွတ်တပတ်အကြောင်းဆုံးလို့ပေါ်လာတဲ့အကျိုးဓမ္မပါလားပေါ်လာတဲ့တရားမနဲ့များဟာအကြောင်းကိန်းပေါ်လာတဲ့ခုမှမရှိဘူးအလိုလိုပေါ်လာတာတခုမှမရှိဘူးတဦးတယောက်ရဲ့တယောက်ကကြောင့်ပေါ်လာတာတခုမှမရှိဘူးအကြောင်းကြောင့်ဖြစ်တဲ့အကျိုးပဲလို့ပိုင်နိုင်စွာညာရောက်ရင်ယောဂီတိုင်းမှာနံပါတ်၄မှတ်တိုင်ကိုပိုင်ပိုင်နိုင်နိုင်ရောက်လာပြန်ပြီပေါ်လာတဲ့အရှုတန်တိုင်းမှာနှလုံးထဲမှန်ပြီးတော့အကြောင်းအကျိုးပေါ်မှာဉာဏ်ရှင်းထားပါဆရာသမားတွေကလည်းနားမလဲလဲအောင်လို့သင်ပြီးယောဂီတိုင်းကလည်းကြိုးစားလာတဲ့အခါဒီနံပါတ်လေးမှတ်တိုင်လေးပဲယောဂီတော်များဟာရောက်နိုင်ပြီလေအဲဒီကတစ်ဆင့်ကျဲပြီးတော့မှရှိလိုက်တဲ့အခါအေးတယ်ဆိုတဲ့ရေပွက်လေးဟာပွက်လိုက်တယ်ပြီးရင်မရှိပြန်ဘူးနေတယ်ဆိုတဲ့ရေပွက်လေးလည်းရှိနေတာပဲပွက်ပြီးရင်ပြတ်သွားတာပဲအော်မငဲတဲ့တရားပါလားမငဲတဲ့တရားပါလားလို့ပေါ်လာတဲ့အရှုခံရေပွက်လေးတွေကိုပွက်တိုင်းပွက်တိုင်းမငဲတဲ့သဘောကိုမြင်အောင်ကြည့်နိုင်ရင်ကိုယ့်ရဲ့တန်တန်မှာမက္ခမက္ခဉာဏတပနာဝိတုတ်တိဆိုတဲ့ဖြစ်ပြည့်ဉာဏ်နဲ့ဉာဏ်ပေါ်လာတဲ့အခါနံပါတ်5မှတ်တိုင်ကိုရောက်သွားပြီအရှုခံတရားလေးတွေပေါ်လာတိုင်းပေါ်လာတိုင်းကိုကြိုးစားရှုနိုင်တဲ့ယောဂီတွေမှာခရီးရောက်လာတာကဩငါလျှောက်လန်းခဲ့တဲ့နိဗ္ဗာန်ခရီးတည်းအတော်တော်ခရီးနေလာပါလားနံပါတ်5မှတ်တိုင်ရှိတော့ခရီးပေါက်ခဲ့ပြီလေအဲ့ဒီအချိန်ကိုဆရာသမားတွေရဲ့အကူအညီနဲ့ကောင်းစွာရယူနိုင်နေလေဒါကြောင့်မလို့ဆရာသမားတွေရဲ့ကျေးဇူးဟာဆက်လို့မကုန်အောင်ရှိတယ်လို့ဆိုထားတာမိမိတို့လျှောက်လန်းနေတဲ့နိဗ္ဗာန်ခရီးကိုအတော်ခရီးတင်ဖို့ကဆရာသမားတွေရဲ့အကူအညီအများကြီးလိုတာကိုအဲ့ဒီလိုလမ်းရှင်းအောင်လို့အရောက်တင်ပြီးလို့ယောဂီတွေကလည်းကြိုးစားလာရင်နံပါတ်5မှတ်တိုင်ကိုရောက်လာပြီ နောက်နှမတ်တိုင်းနဲ့ကြံတော့တယ်အဲ့ဒီနှမတ်တိုင်းကိုအရောက်တက်လန်းနိုင်ရဲ့နိဗ္ဗာန်ကိုရောက်သွားပြီ။ဩငါတို့တွားရမယ်ခကြီးလမ်းမှာမှတ်တိုင်းလေးကအားလုံးမှာခုနှစ်ခုလေးရှိပါလား။အခုကိုကရဲ့အကျိုးစားလာခဲ့တာရက်တရားတရက်ပြီးတရက်တရက်ပြီးတရက်နဲ့6ရက်တောင်ရောက်ခဲ့ပြီ။အဲ့ဒီ6ရက်မှာနံပါတ်5မှတ်တိုင်းရှိကိုကိုစီကိုစီရောက်တဲ့ပုံကိုယ်လေးလည်းရောက်လာကြပြီ။လူတွေရဲ့ပုံကိုယ်လေးလည်းရှိပါသေးတယ်။ဒီတဲ့ကျော်လုံးတဲ့ပုံကိုယ်လေးလည်းရှိကောင်းရှိမှာပါ။နိဗ္ဗာန်ဆိုတာတိတ်မလို့တော့ပဲ။အလုံးကိုခကြီးပေါက်ခဲ့ပါလားဆိုတာဒီမှတ်တိုင်လေးတွေတမှတ်တိုင်လေးတမှတ်တိုင်ချလိုက်တော့မှအာရစရာဖြစ်လာတာဝမ်းမြောက်စရာဖြစ်လာတာ။အာမချော့ပါနဲ့လုံလောက်ဝိရိယလေးကိုစုပ်ရစေစိတ်မွေးပြီးတော့ကြိုးစားလို့တဲ့စွမ်းအားတွေကိုမဆုပ်ယူလိုက်ပါသေးနဲ့။ရှင်းမှာအလေးလေးကြံတာကိုကြိုးစားလိုက်ရင်မရမရှိရတော့မှာပါ။အဲ့ဒီလိုကျူးစမ်းနေလို့ပေါ်ရစုကံလေးတွေမှာတပြည့်ချင်းပြက်တာကိုမြင်လာရရင်ပေါ်တဲ့အစ်ကံမှန်တယ်များပေါ်မှာအလိုကြတာတွေအလိုမကြတာတွေမလာတော့ဘဲနဲ့ညံအောင်ပါပဲတပြည့်ချင်းပြက်တာကိုထင်ထင်ရှားရှားပိုင်ပိုင်နိုင်နိုင်ကောင်းစွာရှုနိုင်လို့လေအဲ့ဒီလိုရှုနိုင်နေတဲ့ပုဂ္ဂိုလ်ဒီသင်္ခါရတရားတွေပေါ်မှာဥပိ္ပခာထားပြီးတော့ရှုနိုင်တဲ့အတွက်နံပါတ်6မှတ်တိုင်ကိုရောက်သွားပါပြီအဲ့ဒီနံပါတ်6မှတ်တိုင်ကိုလည်းတရားကတောင်းပို့လို့ရောက်မှာနံပါတ်5မှတ်တိုင်အစီကလည်းဆရာသမားတွေကလက်တွဲခေါ်လာလို့ရောက်မှာနံပါတ်6နဲ့နံပါတ်9ကလည်းတရားကတောင်းပို့ရတယ်ရောက်မှာဆိုတော့ယောဂီတို့အတွက်လုံလောက်စိုက်ပြီးကြိုးစားပြေရုံပါလေကြိုးစားတဲ့မိသူမဆိုရှေ့လူနေတဲ့မှတ်တိုင်ကြီးတစ်ခုကတော့မလွဲမသွေရောက်ပါလေကိုငင်နေတဲ့အရှုကအာယုန်တိုင်းမှာတပြက်သေးပြက်တာကိုမြင်လို့ဒဏ္ဍာရီထားပြီးရှုနိုင်နေခြင်းနံပါတ်6မှတ်တိုင်ကိုရောက်နေပါပြီ။အဲဒီကတစ်ဆင့်တက်လိုက်ရင်အမြင်ဉာဏ်လေးရဲ့အောက်မှာစုကံတရားမှန်တယ်များဖြတ်ခနဲလဲစုံသွားရောနံပါတ်6မှတ်တိုင်ကိုပိုင်ပိုင်မိမိမိနဲ့ရယူလိုက်နိုင်တဲ့အတွက်ဟိုဘက်မှာနိဗ္ဗာန်ကိုအာရုံပြုနိုင်ပြီ။ဩကိုကြိုးစားနေခဲ့တဲ့နိဗ္ဗာန်ခရီးဆိုတာတကယ်တမ်းကျတော့အလွန်ကိုနည်းနေပါရောလား။6ရက်ဆိုတဲ့အပိုင်းခြားကနေနောက်၄ရက်ပြန်နေတယ်ကျိုးရမယ်ဆိုရင်မဖြစ်မနေရနိုင်ပါလားလို့ထက်တန်တဲ့ဗราတရားတွေကိုမွေးပါလုံလဝိရိယတွေကိုစွမ်းအားဖြင့်ညာပြင့်ပြီးအရာကိုကျိုးစားရင်ယောဂီတိုင်းယောဂီတိုင်းဟာရနိုင်တဲ့အခွင့်ကောင်းကြီးကြီးဖြစ်တဲ့အတွက်အခုပြောတဲ့အတိုင်းနံပါတ်1မှတ်တိုင်းနံပါတ်2မှတ်တိုင်းနံပါတ်3မှတ်တိုင်းရဲ့လို့မှတ်တိုင်းလေးတွေဆက်ကြလိုက်တဲ့အခါမှာကိုယ့်ရဲ့စင်ကြယ်တဲ့တိလစီမှုကြောင့်နံပါတ်1မှတ်တိုင်းဟာအောင်မြင်ခဲ့ပါပြီခန္ဓာကိုယ်မှာအရှိကံတရားတွေပေါ်တိုင်းပေါ်တိုင်းကိုတိတိကျကျနဲ့ရှုနိုင်နေတဲ့အတွက်စိတ်စင်ကြယ်မှုကိုကောက်ဆွာရတဲ့အတွက်နံပါတ်နဲ့မှတ်တိုင်းကိုလေးတွေအောင်းမြင်ရောက်ခဲ့ပါပြီ။ပေါ်လာတဲ့အရှိကံတရားလေးတွေပေါ်မှာကိုယ်နဲ့ဆက်ပြီးလှုပ်လို့ရတဲ့မမလေးတွေဟာရုပ်တရား၊စိတ်နဲ့ဆက်ပြီးပေါ်လာတဲ့တရားလေးတွေကနံတရားလို့ရုပ်ကိုယ်ရုံမှန်နံကုန်နံမှန်ပိုင်းခြားပြီးရှုနိုင်တဲ့အတွက်လေးတွေနံပါတ်3မှတ်တိုင်းကိုလည်းအောင်းမြင်စွာဖြတ်လန်းခဲ့ပါပြီ။နံပါတ်4မှတ်တိုင်းဟာလေးတွေအော်ပေါ်လာတဲ့အရှိကံတွေဟာအကြောင်းတင်ပေါ်တာမဟုတ်ပါလား။အလိုလိုဘာကနေပေါ်လာတာလဲမဟုတ်ပါလား။အကြောင်းကြောင့်ဖြစ်တဲ့အကျိုးဓမ္မတွေပါလားလို့အကြောင်းအကျိုးလေးပေါ်မှာကောင်းစွာညံရောက်ထားတဲ့ယောဂီတော်ရှင်တွေဖြစ်တဲ့အတွက်နံပါတ်4မှတ်တိုင်ကိုလည်းအောင်မြင်စွာဖြတ်သန်းခဲ့ပါပြီ။အဲ့တော့မှပေါ်လာတဲ့အစုတန်လေးတွေကိုအကျိုးဉာဏ်လေးနဲ့ကောင်းစွာအာရုံနဲ့စိုက်ရောပေါ်လိုက်ပြောက်သွားလိုက်ထင်းလိုက်ပြက်လိုက်မွေးလိုက်ပြေးလိုက်နဲ့ဩရေပွက်ဆိုတာရေပွက်ရဲ့သဘောပဲပြောက်သွားတာလေ။ဧည့်တယ်ဆိုတာဧည့်တယ်ရဲ့သဘောပဲပြောက်သွားပါလားလို့ခန္ဓာမှာအလဲလာတဲ့ဧည့်တယ်ရဲ့သဘောပြန်သွားတဲ့သဘောလာတဲ့သဘောလာတာဟာဖြစ်တာပြန်သွားတာဟာပြက်တာဟောဖြစ်ပြီးပြက်တာပဲရှိတာပါလားရေပွက်ဟာပွက်ပြီးရင်ပြက်တယ်ဟောပွက်တာဟာဖြစ်တာပြက်သွားတာဟာပြက်တာပါလားနောက်ဆုံးတော့ပေါ်လာတဲ့အစုတံတမညာဖြစ်ပြက်မှာလမ်းဆုံးပါလားလို့ဖြစ်ပြက်ကိုမြင်အောင်ရှုနိုင်ရင်နံပါတ်5မှတ်တိုင်ကိုယောဂီတိုင်းရောက်နေပါပြီအဲ့ဒီမှတ်တိုင်ကတစ်ဖြင့်ပြက်ပြီးလုံလဝရိယကိုတန်တန်ထားသွားမွေးလို့ဣတိယပုတ်တိုင်းအတ္တိယပုတ်တိုင်းမှာကျိုးစားပြီးနှလုံးသွင်းရှုပွားနေရင်နံပါတ်6အမှတ်တိုင်လေးလေမလွဲမသွေရောက်တော့မှာနံပါတ်9အမှတ်တိုင်လေးလေအလွန်လိကပ်ပြီးတော့လှမ်းပြီးတော့တက်လိုက်ရုံလေအဲ့ဒီလိုဖြစ်ဖို့ကယောဂီတို့ကကြိုးစားနေရုံလေကြိုးစားတိုင်းကြိုးစားတိုင်းဉာဏ်အမြင်ထက်လာရင်ဉာဏ်ကပြောသွားပါလိမ့်မယ်ဉာဏ်ကလည်းအရောက်ပို့ပါလိမ့်မယ်အဲ့ဒီနှစ်မှတ်တိုင်ကိုပို့ဖို့ကတရားကစောင့်ပို့လိမ့်မယ်နံပါတ်5အထိကိုရောက်ဖို့ကဆရာသမားတွေကလက်တွဲခေါ်လာလိမ့်မယ်ကိုကဘာပဲလုပ်ရမှာလဲလုံလဝရိယကြီးစိုက်ပြီးကြိုးစားရှုပွားနေရုံလေယောဂီတို့တွေအာရကိနတ်ဆရာကောင်းတော့ကောင်း မတန်လေးတွေချပြလိုက်တော့ကိုကြိုးစားပြီးရှောက်ရနေတဲ့မိဘခရီးဟာအလွယ်တကူနဲ့မိမိလေးကိုအရယူနိုင်တော့မှာပါလားလို့ဝမ်းမြောက်ဝမ်းသာဖြစ်ပြီးကြံရှိနေတဲ့နှမတိုင်လေးကိုအလွတ်မပေးရအောင်ဆေးရစခန်းချင်းမှာပဲအရယူနိုင်တဲ့အခွင့်ကောင်းလေးတွေကိုပိုင်ပိုင်မိမိနဲ့ရယူနိုင်အောင်ကျွမ်းအားတွေနဲ့ထက်တဲ့တဲ့တရားတရားလေးတွေကိုမွေးပြီးကုံဆုံးသွားတဲ့အချိန်ကြီးအတွက်ကိုနှမျောတန်တာနောက်ထပ်တွေမရစီသေးရောက်ရှိနေတဲ့အချိန်တိုင်းအချိန်တိုင်းမှာအကျိုးရှိရှိတန်ဖိုးရှိရှိနဲ့အရောက်တန်းနိုင်အောင်ကြိုးစားမယ်ဆိုတဲ့ကိုယ်ဒီကိုယ်ဒီစိတ်လေးတွေကိုမွေးပြီးကြံရှိတဲ့အချိန်ကြီးမှာလူနေသေးတဲ့ပန်းတိုင်ရဲ့ရောက်နိုင်တဲ့တက်လာရမယ့်မှတ်တိုင်လေးကိုတစ်ဆင့်တစ်ဆင့်တက်လာနိုင်အောင်ဆက်လက်ကြိုးစားရှုပွားအားထုတ်ပေးနေကြပါ